ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တရားမျှတတဲ့ယူကော်ပွဲကြီးကျင်းပဖို့ဂျပန်နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံခြင်းအတွင်းတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးတိုက်ခိုက်မှုကိုကမ္ဘောဒီးယားဆွေရကဖိနှိပ်နေတာနဲ့ပတ်သက်လို့တော့ဘာမှပြောမသွားပါဘူး။ကမ္ဘောဒီးယားမှာလွတ်လပ်တရားမျှတတဲ့ယူကော်ပွဲကြီးကျင်းပဖို့ဂျပန်နိုင်ငံကကူညီမယ်လို့နိုင်ငံသားရေးဝန်ကြီးထရိုကွန်နိုကပြောတဲ့အကြောင်းဝန်ကြီးရုံးပြောခွင့်ရအနူရီယိုမာရူယာမာကပြောပါတယ်။ဇူလိုင်လမှာလုပ်မဲ့ယူကော်ပွဲတဲ့မဲဘုံတွေကိုဂျပန်ကပို့ပေးမယ်လို့လည်းပြောခွင့်ရကအတိအပြုပြောဆိုပါတယ်။ကမ္ဘောဒီးယားတိုက်ခိုက်ပါတီနဲ့ပတ်သက်ပြီးအစိုးရကအမှုပွင့်တိုင်ကြားပြီးတဲ့နောက်အတိုက်ခံပါတီကိုဖျက်ဖို့တရားရုံးကမိန့်ထုတ်ခဲ့တာပါတီခေါင်းဆောင်တို့ထောင်ချခံရပြီးဂျန်နဲ့ခေါင်းဆောင်တွေပြပထွက်ပြေးသွားရတာအဓိကသတင်းမီဒီယာတွေအပိတ်ခံရတာစတဲ့ဖြစ်ရပ်တွေကမ္ဘောဒီးယားမှာရှိထားပါတယ်ဒီလိုအခြေအနေအောက်မှာယူကော့ပွဲကျင်းပမဲ့ပေါ်ဆိုရင်လည်းကြောင်းလူခွင့်ရေးဖွဲ့တွေနဲ့အနောက်နိုင်ငံအစိုးရတွေကပြောထားပါတယ်